ုဆက်လက်ပြီးနေဆက်သတင်းတောက်တွေစုစည်းတင်ပြထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကနန်းဟောင်းပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်တပ်တော်နဲ့ဆွေရတပ်တော်ကြားတိုက်ပွဲဖြစ်ပွားရာဒေသကကြေးရသား130ကျော်ဟာမြောက်ဦးမြို့နယ်ကဘုံကြီးကျောင်းတွေမှာစစ်ဘေးဒုက္ခသည်ဖြစ်နေခိုလုံနေကြရပါတယ်ချင်းပြည်နယ်ဟာခါမြို့ကဒုက္ခသည်တွေထောင်နဲ့ချီပြီးလက်မှတ်ပေါ်ထွက်ဆန္ဒပေါ်ထုတ်ကြတယ်ဆိုတာနဲ့ရှမ်းပြည်မြောက်ပိုင်းမူဆယ်နဲ့ကုတ်ခိုင်ခရိုင်အတွင်းမှာလက်နက်ကင်အဖွဲ့အစည်းတွေကဒေသခံတွေကိုဖမ်းဆီးပြီးတပ်သားတစ်စုစောင့်နေတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပ
ါကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရခိုင်တပ်မတော်နဲ့အစိုးရတပ်မတော်တို့အကြားတိုက်ပွဲဖြစ်ပွားရာဒီတာကကြီးရွာသား130ကျော်ဟာမြောက်ဦးမြို့နယ်ကကြီးရပြင်ဖုံတော်ကြီးကျောင်းနဲ့ဇေတီတောင်ဖုံတော်ကြီးကျောင်းတွေမှာစစ်ဘေးဒုက္ခသည်အဖြစ်ခိုလုံနေကြရပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကုန်ပိုင်းကနေအခုထိတိုက်ပွဲဖြစ်ပွားနေတဲ့ဒေသဖြစ်တဲ့မြောက်ဦးမြို့နယ်တန်တရာကြီးရွာနဲ့ကြောက်တော်မြို့နယ်ဘာအီကြီးရွာတွေကကြီးရွာသားတွေကနေစစ်ဘေးတိမ်းရှောင်လာနေခဲ့ကြတာပါ။စစ်ပြေးဒုက္ခသည်တွေကိုကြေးရွာသားတွေကယာယီကူညီစောင့်ရှောက်ထားပြီးဝန်လက်ဖောင်ဒေးရှင်းနဲ့တခြားလူမှုအဖွဲ့အစည်းတွေကသူတို့ကိုအကူအညီပေးဖို့လှုပ်ဆောင်နေကြတယ်လို့သိရပါတယ်။ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြား2015ခုနှစ်ဒီဇင်ဘာလ28ရက်နေ့ကတည်းကကြောက်တော်မြို့နယ်ရမ်းချောင်းနဲ့ချင်းပြည်နယ်ပလက်ဝမြို့နယ်တွေမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတာပါ။
တဘာဝပေးတန်တင်ခံကြရတဲ့ဟာခါမြုပ်ကဒုက္ခတွေတွေပြန်လည်နေရချထားမှုအစီအစဉ်အတွက်အစိုးရရဲ့အင်ညာတစ်ဆောက်လို့ရေးစီမံကိန်းအပေါ်မြင့်နှမှုတွေကြောင့်စနဝိုင်လ9ရက်နေ့ကဒုက္ခတွေထောင်ချီပြီးလမ်းမပေါ်ထွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်ဆန္ဒထုတ်ဖော်သူတွေဟာတစုတစည်းတည်းနေထိုင်ဖို့ဒုက္ခတွေတွေနေထိုင်တဲ့လမ်းရေမြောင်းကောင်းမွန်စွာလုပ်ပေးဖို့ဒုက္ခတွေတွေအတွက်မြေကွက်ချပေးပြီးအိမ်ဆောက်ပေးဖို့စတဲ့အချက်တွေကြိုးကြော်တောင်းဆိုခဲ့ပါတယ်ပြီးခဲ့တဲ့ဇူလိုင်လကုန်ပိုင်းတုန်းကမြေပြိုခဲ့ကြတာကြောင့်ဟာခါမြို့နယ်ကအိမ်ထောင်စု930ကျော်ဟာဒုက္ခတွေစကား9ခုမှခလုံနေရပြီးအဲ့ဒီထက်ကအိမ်ထောင်စု400ကျော်ကိုအစိုးရကနေအိမ်ဆောက်ပေးမှဖြစ်တယ်လို့ဂျန်နဲ့3000ကျော်ကိုတော့မြေကွက်ပေးပြီးနေအိမ်ဆောက်လုပ်ဖို့အတွက်ကုန်ကြစိတ်ချပေးဖို့ချင်းပြည်နယ်အစိုးရကစီစဉ်ထားခဲ့တာဖြစ်ပါတယ်
မွန်ပြည်နယ်တံဖြူစီရက်မြို့ကအသစ်ပြန်လည်ပြုပြင်တည်ဆောက်ထားတဲ့သေမင်းတမန်မြေထားပြတိုက်ကိုဇန်နဝါရီလ4ရက်နေ့လွတ်လပ်ရေးနေ့မှာဖွင့်လှစ်ခဲ့ပါတယ်ပျက်စီးနေတဲ့သေမင်းတမန်မြေထားပြတိုက်ကိုမြို့နယ်စီပင်နဲ့တလမွန်ကုမ္ပဏီတို့အကျိုးတူပူးပေါင်းပြီးမတ်လကပြန်လည်ပြုပြင်ခဲ့ပါတယ်ပြတိုက်ထဲမှာတော့သေမင်းတမန်မြေထားလမ်းရဲ့သမိုင်းကြောင်းတွေယထာလမ်းဖောက်လုတ်ခဲ့စဉ်ကရုပ်ထုတွေခင်းကျင်းပြတ်သားထားပါတယ်ထိုင်းနဲ့မြန်မာနိုင်ငံကိုဆက်သွယ်ထားတဲ့သေမင်းတမန်မြေထားလမ်းကို1942မှ1945ခုနှစ်ထိဖောက်လုပ်ခဲ့ပြီးဖျားသုံးစုတောင်ကြားကိုဖြတ်ကားထိုင်းနိုင်ငံဗန်ပောင်ဘူဒါထိမိုင်ပေါင်း155ကျော်ရှည်လျားပါတယ်
စနဝိုင်လာစနေနေ့မှာကျင်းပမဲ့ပြည်ထောင်စုငင်းချမ်းရင်ညီလာခံမှာနိုင်ငံရေးဆွေးနွေးပွဲကိုတက်ရောက်မဲ့ကိုစားပြုအချို့အစားတွေနဲ့ဆုံးဖြတ်ချက်ရယူမဲ့ရခိုင်နှုန်းတတ်မှတ်ချက်တွေကိုပြန်လည်သုံးတပ်ပေးဖို့အရက်ဖက်လူအဖွဲ့အစည်းတွေကတောင်းဆိုထားပါတယ်နိုင်ငံရေးဆွေးနွေးပွဲရဲ့ဆုံးဖြတ်ချက်ကိုတမတော်ကတဘောတူမှဆုံးဖြတ်ရမယ်ဆိုရင်ပြည်သူတွေအားလုံးမျှော်လင့်နေတဲ့စစ်မှန်တဲ့ပြည်ထောင်စုငင်းချမ်းရေးဆွေးနွေးပွဲဆိုတာဖြစ်လာမှာမဟုတ်ဘူးလို့မြမရေးပူပေါင်းဆောင်ရွက်သူများအဖွဲ့ကတော်ခင်အောင်မာကပြောပါတယ်အယက်ပဲလူအဖွဲ့အစည်းတွေရဲ့တဘောထားကို2016ခုဇန်နဝါရီလ5ရက်နေ့မှာထုတ်ပြန်ခဲ့ပြီးအဖွဲ့အစည်းပေါင်း130ကျော်ထောက်ခံလက်မှတ်ရေးထိုးခဲ့ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့တုံခမ်းကြီးရွာသားဥမရစ်တူးကြအသက်30နှစ်ကိုအစိုးရစစ်တပ်ကပြီးခဲ့တဲ့ဒီဇင်ဘာလ24ရက်နေ့ကဖမ်းဆီးသွားရာကနေယနေ့ထိမလွတ်လာသေးလို့မိသားစုဝင်တွေကစိုးရင်ပူပန်နေပါတယ်ကလေးနှုတ်ဦးဖခင်ဥမရစ်တူးကြကိုကချင်လွတ်လပ်ရေးတပ်မတော် KNA စစ်သားဖြစ်တယ်လို့ဖမ်းဆီးဆွဆွဲခေါ်ဆောင်သွားခဲ့တာဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ်အခုလိုဖမ်းဆီးသွားကြတဲ့ကတတိမကြရတော့တာကြောင့်မိသားစုဝင်တွေကညှဉ်းပန်းနှိပ်စက်မှုနဲ့အသက်အန္တရာယ်စိုးရိမ်နေကြပါတယ်
2015နိုဝင်ဘာအထွေထွေရွေးကောက်ပွဲမှာရှမ်းပြည်တောင်ပိုင်းနမ်ကြောင်မြို့နယ်အတွင်းကမဲမတမာမှုတွေရှိနေလို့နေပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ် SNLD ကတွားရောက်ကန့်ကွက်ပါတယ်ပ ပြီးခဲ့တဲ့9ရက်နေ့တုန်းက SNLD နမ်ဆောင်မြို့နယ်ဥက္ကဋ္ဌလည်းဖြစ်ပြီးတူလူတော်ကိုစလေလောင်းလည်းဖြစ်တဲ့စိုက်စော်ဝင်းကနေပြည်တော်ထိတွားရောက်ကန့်ကွက်ခဲ့တာပါပြည်ခိုင်ဖြိုးပါတီကပြည်သူ့လွတ်တော်ကိုဆယ်လောင်းဦးထေးလွင်ခေါ်ဦးဒီလုံးကလွတ်တော်ထောက်ကူပြုပတ်ချက်ကျပ်သိန်း1000ကိုအောင်နိုင်ရတဲ့အတွက်သုံးပြုခဲ့ပြီးဂျိုတင်မဲမှလည်းမဲမတမာမှုတွေရှိနေလို့တိုင်တန်းရတာဖြစ်တယ်လို့စိုက်စော်ဝင်းကပြောပါတယ်တရားမှုကိုရှေ့နေတွင်နဲ့လာမယ့်စနေနေ့မှာရုံးတက်တရားရင်ဆိုင်တွားဖို့ရှိတယ်လို့လည်းသိရပါတယ်
ခုတရင်လွာတွေကိုဆက်လက်တင်ဆက်သွားမှာပါ။ရှမ်းပြည်မြောက်ပိုင်းမူဆယ်နယ်ကုတ်ခိုင်ခရိုင်အတွင်းမှာလက်နက်ကိုင်အဖွဲ့အစည်းတွေကဒေသခံတွေကိုဖမ်းဆီးပြီးတပ်သားတွေအတွက်စုဆောင်းနေပါတယ်။ဒီအပေါ်တိုင်းရင်းသားစည်းလုံးညီညွတ်မှုတိုင်းရင်းသားဒေသဖွံ့ဖြိုးတိုးတက်မှုအပေါ်ဘယ်လိုကြရရိုက်မှုတွေရှိလာနိုင်ပါသလဲဆိုတာကိုစိုင်းမုံကနေစုစည်းတင်ဆက်ထားပါတယ်။
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းကဒေသခံ10ဦး၊ကုတ်ခိုင်မြို့နယ်အတွင်းကဒေသခံ9ဦးကိုကချင်လူလိုက်ရေးတပ်မတော် KIA ကနေပြီးခဲ့တဲ့ဒီဇင်ဘာ28နဲ့29ရက်နေ့တုန်းကဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ရှမ်းနီတီကူးပွဲတော်တွားတဲ့ဒေသခံတွေကိုဖမ်းဆီးခေါ်ဆောင်သွားလို့တိုင်းရင်းသားအချင်းချင်းချစ်ကြည်ရင်းနှီးမှုကိုထိခိုက်စေတယ်လို့မူဆယ်မြို့နယ်ရှမ်းစာပေရင်ကျေးမှုကော်မတီတွင်ရင်မှုဆိုင်မြတ်အောင်ကရှမ်းပါတာနဲ့ပြောပါတယ်
။ဖမ်းပယ်ဝနဲ့ဟာဆပ်ပယ်ဝနဲ့တန်းမို့ထောင်ရောက်ကမီစခုပေါ့နဲ့
ဖမ်းဆီးသွားတာက28ရက်နေ့နဲ့29ရက်နေ့ကတည်းကရှမ်းနှစ်တကူပွဲကိုသွားတဲ့ပလောင်ဒေတာခံတွေနဲ့ရှမ်းဒေတာခံတွေကို KIA ကနေဖမ်းဆီးသွားတာအခုထိမလွတ်သေးဘူးရွေးရပွဲတော်သွားနေတဲ့အချိန်ဖမ်းသွားတယ်ဆိုတော့ဒါဟာမဖြစ်သင့်တဲ့ကိစ္စတခြားလူမျိုးတွေရဲ့ရွေးရယဉ်ကျေးမှုကိုအလေးမထားဘူးဆိုတာရေရှည်အတွက်တော့မကောင်းဘူးပေါ့ဗျာ
ဒီကိစ္စနဲ့ပတ်သက်ပြီးကချင်လူလိုက်ရေးတပ်မတော် KIA ရဲ့ကုတ်ခံမျိုးဂျာပွန်တိုက်နေမှုဦးပရမိုင်ကတော့ဖမ်းဆီးခေါ်ဆောင်တာမဟုတ်ပဲစီးယုံခေါ်ဆောင်တာဖြစ်တယ်လို့ပြောပါတယ်တိုင်းရင်းသားလူမျိုးချင်းချင်းဒီလိုမျိုးလောက်တာဟာတိုင်းပြည်ချစ်ချုံကြစေတယ်လို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဆိုင်လေးကပြောပါတယ်
ကဲအဲ့လည်းကအဖွဲ့အစည်းတွေကရှမ်းလူငယ်တွေကိုဖမ်းဆီးခေါ်ဆောင်သွားတာတွေရှိတယ်ဒီကိစ္စမျိုးတွေဟာကျွန်တော်ဘလို့လားအတော့တယ်မဖြစ်နဲ့တော့လေကိစ္စတွေဖြစ်နေတယ်နောက်တခြားဖွဲ့အစည်းလည်းတခြားလူမျိုးကိုအဲ့လိုမျိုးခေါ်ဆောင်သွားတာမျိုးရှိကောင်းရှိပါလိမ့်ဦးမယ်အဲ့တော့ကျွန်တော်ဒီလက်နက်ကပဋိပက္ခကိုအဆုံးမတတ်ဘဲနဲ့ဒီလက်ပြစ်ပယ်ထားမယ်ဆိုကမ်းပြည်ကပုံချုံချပြီးတခြားကိစ္စတွေပါအဆုံးရှုံးမျက်နှာမယ်နေသားမျိုးရောက်သွားနိုင်ပါလေ
အခုလိုအတင်းအဓမ္မတသားစုဆောင်နေမှုအပေါ်ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်နဲ့မူဆယ်မြို့နယ်ရှမ်းစာပေရင်ကျေးမှုအဖွဲ့တွေကနေအဓမ္မတသားတစုဆောင်မှုကိုကန့်ကွက်ရှုံချကြောင်းနဲ့ဖမ်းဆီးထားသူတွေကိုပြန်လည်လွတ်ပေးဖို့ဒီစင်ဘာလကုန်ပိုင်းကကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်
ဆက်လက်ပြီးတော့ရခိုင်ပြည်နယ်ကြောက်တော်နဲ့ချင်းပြည်နယ်ပလဲဝါမြို့နယ်အတွင်းမှာရခိုင်တပ်မတော်နဲ့အစိုးရစစ်တပ်တွေအကြားဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ပေးဖို့ကြောက်တော်မြို့နယ်ကတန်ခါတော်တွေအပါအဝင်ရခိုင်ပြည်သူတွေကစန္ဒပြတောင်းဆိုခဲ့ကြပါတယ်။ဒီလိုတိုက်ပွဲတွေဖြစ်ပွားနေမှုကြောင့်တိရက်ခန့်တွေစိုးရိမ်မှုတွေရှိနေတယ်လို့ငြိမ်းချမ်းရေးတောင်းဆိုမှုနဲ့ပတ်သက်လို့မောင်အေးကနေစုစည်းတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါ။
ရခိုင်ပြည်နယ်ကြောက်တော်မြို့မှာသင်္ဃာတော်အတင်းနဲ့ဒေသခံတွေကစိုက်ပွဲတွေရှာရှာရဲ့ဖို့ဇန်နဝါရီလ2ရက်နေ့ကဆန္ဒပြတောက်ဆွေရတာနဲ့ပတ်သက်လို့ဆန္ဒပြပွဲကိုဥဆောင်သူတူဦးဖြစ်တဲ့ကြောက်တော်မြို့ခံဆရာဇော်ဝန်းကအခုလိုပြောပါတယ်
ကျောက်တော်နဲ့ပလောဝါမြို့နေမှာအစိုးရတက်နဲ့ရခိုင်တက်မတော် AA တို့ပြီးခဲ့တဲ့ဒီဇင်ဘာလ28ရက်နေ့ကစပြီးတိုက်ပွဲတွေဖြစ်ပေါ်နေတာပါဇန်နဝါရီလ3ရက်နေ့ကလည်းစိုက်တွေမြို့ဝင်ကဘာကွန်းမှာမြန်မာစိုက်တက်ကရခိုင်ပြည်နယ်အတွင်းမှာအာအလွန်ကျွမ်းသုံးပြီးထိုးစိုက်ဆင်နေတာတွေကိုရှာရှာရက်တန့်ပေးဖို့သင်္ဃာတော်တွေနဲ့မြို့ခံတွေကတောက်ဆိုခဲ့ကြပါတယ်မြန်မာနိုင်ငံမှာမကြမ်းမီအစိုးရစိုက်တက်လာတော့မှဖြစ်တဲ့အတွက်အစိုးရစိုက်လက်ထက်မှာတိုင်းရင်းသားဒေသတွေကစိုက်ပွဲတွေရပြီးငြိမ်းချမ်းရေးကိုမျှော်လင့်နိုင်မလားဆိုတဲ့အပေါ်မှာဆရာဇော်ဝင်းကသူ့အမြင်ကိုအခုလိုပြောပါတယ်
အလာလူရှိရတဲ့ကတိုင်းတာဒီကလေးကိုဒီအလာမျိုးကိုခုတင်နေတာပါလေခေါင်းကိုငါတို့ဒီကမ်းလာဘယ်လိုပေါ်မှချင်နိုင်လဲ
ရခိုင်တက်မတော်ဒူးဆိုင်ဦးစီးရှောက်ဒေါက်တာညိုထွန်းအောင်ကငင်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးအစိုးရဘက်ကရိုးသားဖို့လိုတယ်လို့အခုလိုပြောပါတယ
်ရ
ဒီခိုင်တမ်းတော်အနေနဲ့အောင်ငံကျန်းသူပေါ်ဝင်ခွင့်ရရှိရဆိုတဲ့ပုံမှန်မူတည်ပြီးတော့ရတိခဲ့တယ်။ဒါမှမဟုတ်ဒီအစိုးရဖက်ကကျွန်တော်တို့ရခိုင်တမ်းတော်ပေါ်မှာသဘောထားကတော့နိုင်ငံရေးရရှန်ထားလိုမှုတွေကိုတို့ရပြောစကားအရရောဖန်ပြီးလက်တွေ့လှုပ်ဆောင်ချက်အရတွေရကျွန်တော်တို့တွေ့ရတယ်။ဖွဲ့ကိုချမ်းပြီးတော့တဖွဲ့ကိုခေါ်သွားမယ်ဆိုတဲ့အဲလိုမျိုးမယူတာမှုတွေပေါ်မှာတော့
ီတာတွေရှိနေတဲ့အတွက်ဒေသခံတွေနေရက်ကိုဆန့်ခွာပြီးတခြားနေရာတွေမှာလာရောက်ခိုလိုမှုတွေလည်းရှိနေပါတယ်
ခုဆက်လက်ပြီးတော့တည်င်းအချင်းချုပ်ကိုနားဆင်ရမှာပါရှင်
။ရခိုင်တပ်မတော်နဲ့အစိုးရတပ်မတော်တို့အကြားတိုက်ပွဲဖြစ်ပွားရာဒေသကကျေးရွာသား130ကျော်ဟာမြောက်ဦးမြို့နယ်ကကြည်ရပြင်ဖုံတော်ကြီးကျောင်းနဲ့စေတီတောင်ဖုံတော်ကြီးကျောင်းတွေမှာစစ်ဘေးဒုက္ခသည်အဖြစ်ခိုလုံနေကြရပါတယ်။
တော်ရရှင်များအခုနားဆင်နေခဲ့ကြတာကတော့ PNI1.3 ရေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်။နောက်တည်ရင်ပအစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါ ကျမကနန်းဟွန်ပါရှင
်ဒါကတော့နေဆက်သတင်းတောက်တေစုစည်းတင်ပြထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်